ယ်စားစာတွေစားသုံးတာထက်အခြားငါးဟင်းလျာတွေစားသုံးမှုလွန်ကဲခြင်းဟာပိန်စေနိုင်တဲ့အကြောင်းကျန်းမာရေးဆရာဝန်တူကသူ့ဖတ်ဖူးတဲ့သူတေသနမှတ်တမ်းအားပြောကြားပါတယ်။အဲ့ဒီလိုဖြစ်ရခြင်းဟာငါးအတွင်းပါဝင်တဲ့အိုမီဂါ3စီးရီးဟာဇာလောင်မှုကိုထုတ်ပေးတဲ့ဟော်မုန်းဓာတ်ကိုထုတ်ပေးတဲ့အတွက်ကြောင့်ပင်လယ်စားစားသုံးသူတွေထက်အခြားသောငါးဟင်းလျာများစားသုံးသူများထက်ဗိုက်ပြင်းတင်းမှုကိုဖြစ်ပေါ်စေကြောင်းဒီအတွက်ငါးဟင်းကိုတစ်ပတ်12အောင်စစားသုံးသူတွေဟာတစ်လအတွင်းကိုးပေါင်ခန့်ကိုးလေးချိန်ရော့ကျစေကြောင်းသိရှိရပါတယ်။ဒီလိုကိုးလေးချိန်ရော့ကျနိုင်လို့အနောက်နိုင်ငံကမော်ရယ်များစုဟာပင်လယ်စားထက်တခြားသောငါးဟင်းလျာတွေကိုစားသုံးလာကြပါတယ်။မြန်မာနိုင်ငံမှာတော့မရှိသေးပါဘူးလို့၎င်းကပြောကြပါတယ်။မြန်မာနိုင်ငံအတွင်းကိုးလေးချိန်ရှော့ချရမှာစေဝါများအသုံးပြုတဲ့အတွက်မလိုလားအပ်တဲ့ယောဂါများဖြစ်ပွားလျက်ရှိပါတယ်။ဒါကြောင့်မို့အစားအသောက်ပိုင်းများနဲ့ရှော့ချသင့်ကြောင်းသိရှိရပါတယ်ရှင်
။ဆီယမဂျူဤကျမချစ်တော်ကပါမီကဘာကြီးပုံနွေးလာခြင်းတမီးရေရေနံချောင်းမှာစောင်းဝင်နေပြီလားဒီရန်ကုန်မှာတော့စောင်းနဲ့တူတာဆိုလို့ညနေနေဝင်စောတာတခုပဲပြောစရာရသေးတယ်ပူအိုင်ရဲ့ပူအိုင်လျက်ပါပဲဒီနေ့မိုးနှောင်းကောင်းလို့စောင်းရာသီမှာအေးပုံမယ်လို့ခံမန်းတဲ့စကားတွေကြားရတယ်အေးကိုအန်တီကဝမ်းမြောက်ဝမ်းသာကြွဆိုဖို့ပြင်နေတော့အပူကိုပဲတနေပြီးတနေလက်ခံနေရတယ်။ဒီနေ့စောင်းဝင်ကအခုထိတော့အရင်နှစ်တည်းပို့ပူနေတော့မယ်။ရုံမြင့်တန်ကြားကပြောပြတဲ့မိုးလီဝသအခြေအနေမှာအမြင်မြင်တွေ့နေရတဲ့မြို့တွေရဲ့အပူဒီဂရီတွေကတော့စောင်းနဲ့တော်တော်ကိုဝေးသေးတယ်ဆိုတာပြနေလေရဲ့ကွယ်။သူတို့ပြောပြောနေတဲ့ Global Warming ကမ္ဘာကြီးပူနွေးလာခြင်းဆိုတာဒါပဲထင်ပါရဲ့။အန်တီတို့ငငယ်တုန်းကတော့စောင်းရသည်ဆိုရင်တကယ်နှင်းမြူတွေဆိုင်လို့ချမ်းလိုက်တာကလည်းမပြောပါနဲ့တော့ရင်းနှင်းချောင်းအိမ်ရဲ့အေကမ်းမှာမင်းလင်းဖို့ထားခဲ့ရတယ်လေမင်းလင်းဖို့ရဲ့ပြီးမှာမိသားစုဝိုင်းထိုင်ပြီးညရီမနက်တွေမှာမီးလုံကြရတယ်အန်တီတို့ကလေးတစ်တိုက်ကစားချက်မိမိကထပင်မြင့်လို့အန်တီတို့ခေါ်တဲ့ထမ်းမြင့်တွေကိုမီးဖုတ်ပြီးလို့စားချက်လိုက်မီးလုံလိုက်ထပင်မြင့်တွေစားလိုက်နဲ့အေးရချမ်းရတဲ့အရာတာကိုအခုပြန်စဉ်းစားရင်အခုထိလွမ်းနေတော့ပါပဲအခုသမီးတို့စီမှာစောင်းဟာစောင်းနဲ့တူအောင်အေးသေးရဲ့လား Global Warming ဆိုတဲ့ကမ္ဘာကြီးပုံနှွေးလာမှုဟာတော်တော်ကြောက်စရာကောင်းတဲ့ချိန်ချောင်းမှုအန္တရာယ်ကြီးတစ်ခုပဲလို့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကထောက်ပြကြတယ် Global Warming ဆိုတာကိုသမီးနားလည်အောင်အကြမ်းဖျင်းပြောရရင်တော့နေ့စဉ်စက္ကန့်နဲ့အမျှထွက်နေတဲ့ Carbon DioxideCO2 ဓာတ်ငွေတွေကြောင့်လေရုပူချိန်တက်လာပြီးကမ္ဘာကြီးပူနွေးလာတာကိုခေါ်တာပါရန်ကုန်မြို့ရဲ့လေရုထဲမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေဘယ်ချိုးစားအထိတက်နေပြီလဲလို့အတိအကျမသိနိုင်ပေမဲ့ကိုရှူသွင်းရတဲ့လေဟာအရင်လိုအရသာမရှိတော့တာအဆုပ်အပြည့်အာပါဒိယမရှူဝင်းလို့အသက်ကိုမြင်းပြီးရှူနေကြရတာခံစားသိနဲ့သိနိုင်တဲ့အဆင့်ထိအပူချိန်တွေတစ်နှစ်ပြီးတစ်နှစ်မြင့်တက်လာတာဒါတွေဟာကောင်းတဲ့လက္ခဏာတော့မဟုတ်ဘူးသမီးရေကာဗွန်ဒိုင်အောက်ဆိုက်အချိုးစားကဘလို့ကြောင့်မြင့်တက်လာရတယ်လို့သမီးမေးရင်တော့အချက်သုံးချက်ကိုအကျဉ်းအဖျင်းပြောပြရမယ်နံပါတ်1တစ်ပင်တွေတစ်တောတွေပြုံးတိကုန်မှုအဲ့ဒါကိုသူတို့က deforestation လို့စကားလုံးသုံးတယ်နံပါတ်2မြို့ကြီးတွေမှာလူဦးရေထူထက်ကျိတ်သက်လာမှု population group ပေါ့ကွယ်မြို့ကြီးတွေမှာလူဦးရေအဆမတန်များပြားလာတဲ့အခါမျိုးရဲ့ area studio မိုင်နဲ့မမြတ်တောင်စက်သိပ်လာလိရှိတယ်။နံပါတ်3စက်မှုနည်းပညာတွေအသုံးများလာမှု technological group ဟာလေလေထဲမှာကာဗွန်ဒိုင်အောက်ဆိုက်မြင့်လာစေတဲ့အကြောင်းရင်းတစ်ခုပဲပေါ့။လေထုညဉ့်ဉန်းမှုကာဗွန်ဒိုင်အောက်ဆိုက်အချိုးအစားများလာတဲ့လေထုကြောင့်ဓာတ်ရိုက်ဖြစ်တာကအပူချိန်တက်လာတာ။အပူချိန်တက်တော့ရာသီဥတုတွေပြောင်းလဲဆိုးဝါးကုန်တာပေါ့။ဒါပြင်လေထုထဲမှာဓာတ်ငွေတွေအချို့အစမညီမညာပြောင်းလဲကုန်တဲ့အခါအိုဇုန်အလွာပေါက်ကွဲမှုတွေဆိုတဲ့ကြောက်စရာအန္တရာယ်တွေကြုံလာရတာပေါ့အန်တီတို့ရန်ကုန်အထက်ကကောင်းမြင်မှာအိုဇုန်လွာမပေါက်ပါစေနဲ့လို့ဆူတောင်းနေကြရမှာပဲအိုဇုန်လွာဆိုတာကိုသတိသိတယ်မဟုတ်လား နေစီကနေလာတဲ့ ultraviolet ခင်းလွန်ရောင်ကြီးတွေကိုကဘာကြီးစီမရောက်အောင်တားပြီးတဲ့ကြားလွာတစ်ခုလေးတလောတော့ကရုပ်မြင်သံကြားကြိုးလိုသတင်းမှာသမီးလည်းတွေ့လိုက်မှာပါ Antarctica ဘောကအိုဇုန်လောက်အပေါက်အကြီးကြီးကိုလေသူတို့အဲ့ဒီအပေါက်ကိုဖာဖို့ကြိုးစားနေကြလေရဲ့အိုဇုန်လောက်ကသာဒီခရမ်းလွန်ရောင်ကြီးတွေကိုကာကွယ်မပေးနိုင်ခဲ့ရင်ဖြစ်လာမဲ့အန္တရာယ်ပေါင်းများများစွာတဲမှာအသိသာဆုံးကတော့ရေပြားကင်ဆာပါပဲလေလူတွေမှာတက်ငွေတွေအချိုးစပြောင်းလဲကုန်တဲ့အခါလေလူဟာညဉ့်ညမ်းလာတယ်လေလူကိုယ်တိုင်ကတန့်စင်မှုမရှိတော့တဲ့အခါဒီလေလူဟာမကောင်းတဲ့တက်ငွေတွေကိုဘလို့လုပ်ပြီးစစ်ထုတ်ပေးနိုင်တော့မလဲအန်တီတို့မြို့ကြီးတွေမှာစိတ်ယုံစောက်လို့ရတဲ့ဘေးရွက်ပစ္စည်းတန်းငွေတွေဓာတုဗေဒပစ္စည်းတွေအထက်အားဖြင့်မိသိန်းတန်းငွေတွေဒါတွေကိုလေဒုကတက်စင်မပေးနိုင်တော့ဘူးပေါ့အဲ့ဒီတော့ဘာဖြစ်လာမလဲအန်တီတို့လူသားတွေရှူးနေရတဲ့လေဒုဟာအစိတ်တောက်ဖြစ်တဲ့တန်းငွေတွေကိုရောနှောထားတဲ့တောက်စစ်ကော်တေးကြီးဖြစ်လာတော့တာပဲပေါ့ရှည်ရုညဉ့်ညံ့မှုကဘာကြီးပုံနှွေးလာလို့ကဘာကြီးပြင်းညစ်တက်လာမင်းဆိုရင်တမီးအရာကိုနားနေနိုင်မှာမလားတို့ကဘာကြီးမှာရေခဲပင်ဒေသတွေရှိတာတမီးတည်တာပဲအဲ့ဒီရေခဲတောင်ကြီးတွေရေခဲပင်ကြီးတွေဟာရေပြောလာမင်းဒီတော့ပင်လေရေမျက်နှာဖြင့်ညစ်တက်လာတာပေါ့မြို့တွေကိုရေလွှမ်းမှုမှုတွေဖြစ်လာမင်းရေပြင်းရောရေပြင်းရောညဉ့်ညမ်းကုန်မင်းရေနံချောင်းမှာအေယာဝီမြင့်ရေတက်ချိန်ဆိုရင်အန်တီတို့မိမေကမြင့်ရေရှင်တဲ့ပဝင်းကျင်ကိုတော်တော်ကြည့်ကြရတာလေးထားတခုပဲရေကြည့်သွားမလို့လို့အန်တီတို့ပြောကြတယ်အိမ်ထဲမှာရေတွေဝင်ပြီးရေရင်းတွေရောအိမ်နာတွေရောမြင့်ရေဖုံးလို့တအိမ်လုံးရေပြင်းဖြစ်နေရတဲ့အိမ်တွေကိုအန်တီတို့ကခလန်းလန်းဖျားမြင့်စီကလှမ်းကြည့်ပြီးအထူးဆန်းမြင်ဝင်းမှုပျော်ခဲ့ကြတယ်စဉ်းစားကြည့်စမ်းပါအဲ့ဒီအိမ်တွေမှာနေတဲ့အိမ်သားတွေဘလို့စိတ်ပြက်စိတ်ညစ်နေမဲ့အချိန်လေအဲ့ဒီအချိန်မျိုးမှာလူကြီးတွေကလေးတွေတယုံယုံနဲ့သူတို့အိမ်တွေကိုပွဲကြည့်တယ်လို့လာလာကြည့်ခံရတာဘလောက်ဒေါသဖြစ်လိုက်မလဲနော်အဲ့ဒီတုန်းကတော့မြင့်ရီရှန်တို့အဲ့ဒီပတ်ဝန်းကျင်မှာလေဒုတွေရေဒုတွေဘလောက်ညစ်ပတ်လာမလဲလို့အန်တီတို့ဘယ်တွေးနေမလဲကာယကံရှင်တွေကတော့ဒုက္ခတွေကိုစိတ်ပြတ်ရလောက်အောင်ကိုခံစားခဲ့ကြရမှာပဲနော်အဲ့ဒါရေနံချောင်းမှာအေယာရီမြင့်ရီတက်တဲ့ဒုက္ခပဲရှိသေးတယ်။အရာရိမြည်ဟာတနိုင်ငံလုံးနေရအနှံ့ပြားမှာတပြိုင်နင်းရှင်တာ။ဒါအပြင်တန်လွင်စစ်တောင်းချင်းတွင်းမြေအလုံးရေတက်ရေရှမ်းဖြစ်တာ။ဒါအပြင်ပင်လေတွေအကုန်ဒီရေတက်လိုက်ကျလိုက်ဖြစ်နေတာ။ကဘာမြေကြီးမတက်ရင်ရေတူလဲညစ်မယ်။ရေတူညစ်ရင်လေတူရောကဘာမြေရောညစ်မယ်။အပြင်အလံပေါက်ွယ်။လူတွေတန်းနဲ့ချီပြီးတေကုံကြောင်းမဲ့ဖြစ်ဟာပေါ်ပေါ်အနေလေးတော့မဟုတ်ဘူးပေါ့အန်တီတို့အဓိကတုံးနေတဲ့အေယာရီမြင့်ကြီးဟာရောဘလောက်တက်နေသေးလို့လဲတမီးကမရောက်ဘူးလို့အေယာရီမြင့်ရဲ့အစာပိုင်းဟာဘလောက်တက်နေဆိုတာသိမှာမဟုတ်ဘူးတမီးသိမှာကရေနံချောင်းမှာမြည်ရတက်တဲ့အချိန်နဲ့အေယာရီရှူရင်းပဲသိမယ်ရေနံချောင်းကနေကုန်းဆောင်ကိုမော်တော်နဲ့ဖြည့်ရစင်မှာတမီးမြင်ရတဲ့အေယာရီမြင့်ရဲ့အယောင်ရွှေရောင်ဖြစ်နေတာပဲသိမယ်တကယ် ARD မြင့်ရဲ့အစဟာလေဟိုးအောက်ခြေကြောက်စစ်ခဲတွေကိုအပေါ်ကနေထွန်းပေါက်မြင်နေရလောက်အောင်တောက်ရီလိုပဲကြည်လင်းနေတဲ့ ARD သမီးရဲ့ဟိုးအောက်ကတဲပြင်ကိုမော်တော်ဘော်ကငုံကြည့်ရင်အတိုင်းသားမြင်နေရတဲ့ ARD အဲ့ဒီ ARD ဟာမြစ်ဆုံကနေဗမော်လောက်ထိတန့်စင်ကြည်လင်းနေတာမြည်ရီကိုဒီတိုင်းတောက်လို့ရလောက်တယ်အန်တီတို့စီရောက်လာတဲ့အေယာဝရီကတော့အဲ့ဒီလိုမကြည်လင်တော့ဘူးပေါ့မြို့ထက်ထက်နေရရက်ကိုဖြတ်လာပြီးနှုံးမြေတွေမြေစီလွားတွေကမ်းမမြေပြင်တွေကိုတိုက်စားတည်ဆောင်လာခဲ့တဲ့အေယာဝရီဟာမြို့တိုင်းမြို့တိုင်းရဲ့အညစ်အကြေးတွေကိုပါတည်ခဲ့ရတာလို့အန်တီပြောရင်သမီးအံ့ဩမလားလေတွေမော်တော်တွေပေါ်ကအညစ်အကြေးပေါင်းစုံစိတ်ကမ်း